မြန်မာ့ဒီမိုကရေစီဖွဲ့ချုပ် NLD ပူးတွဲထူထောင်သူနာယကကြီးဦးတင်ဦးကိုဗစ်ရောဂါနဲ့ရန်ကုန်ဆေးရုံကြီးရောက်နေပေမဲ့သက်သာလာပြီလို့စနေဖြစ်သူကပြောပါတယ်။အသက်94နှစ်ကျော်လာပြီးအရင်လေဖြတ်ထားတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဦးတင်ဦးမနေ့ကဖျားခဲ့ပေမဲ့ကိုဗစ်ပိုးစစ်ရလကဒီနေ့မှထွက်လာကအခုဂျပန်ဆေးရုံလို့လူသိများတဲ့ရန်ကုန်ထွေထွေရောဂါကုဆေးရုံကြီးကိုရောက်နေတယ်လို့ဒေါက်တာတင်မိုးဝေကဆိုပါတယ
်။အခုကနေကောင်းနေပြီးတော့ဘာဖြစ်လို့လဲမသိပါဘူး။သူတို့လာဖြစ်တော့အဲဒီဝေတံငယ်ချင်း professor ကယောကနာဖြစ်တယ်အဲ့တော့ positive တဲ့အဲ့ဒါနဲ့တက်ကလည်းပဲသူတို့အပြင်းနဲ့လုပ်ကြတယ်ရဲ့သူတို့ရှိမှတက်ဖို့ဘူးရုပ်မရောက်နိုင်ရမှာကဲလို့လေဒါရင်းနဲ့ဒီကအာဂျိစ်ကလည်းပဲသူတို့လုပ်ပြီးမယ်ဆိုတော့စဉ်းစားပြီးတော့အာဂျိစ်ကလည်းဥတခါ3နှစ်လောက်4နှစ်လောက်တက်ဖို့ရမှာအဲ့ဒါတော့နည်းနည်းတော့ဘာလို့ပြောလာလဲဒီမှာသူတို့အစင်းနဲ့လုပ်ထားပြီးရဆိုရင်အာဂျိစ်ကိုရောက်လာတာအဲ့တက်ကူပြန်အကြောင်းကြားလာပေါ့ဒီမှာအစင်းသိမ်းချစ်တော့လူလူဒီမှာပဲတက်တော်မယ်လို့
ဘိုးချုပ်ကြည်ဟောင်းဦးတင်ဦးဟာမနေ့ကအဖျားတရားကျော်လောက်ရှိခဲ့ပေမဲ့ဒီနေ့အဖျားမရှိတော့ပဲသွေးပေါင်နည်းနည်းကျလာတော့ရှိတယ်တခြားချောင်းဆိုးနှာဆေးလက္ခဏာတွေလည်းမရှိပဲအခြေအနေထိန်းထားနိုင်ပါတယ်လို့အနီးကပြည့်စုံနေတဲ့ဒေါက်တာတင်မိုးဝေကဆက်ပြောပါတယ်ခင်ဗျ